ီနေ့ဇန်နဝါရီလ23ရက်ဂျပန်အခြေစိုက်နီကေအေရှန်ရီဗျူးသတင်းစာမှာမြန်မာနိုင်ငံလက်ငင်းရင်ဆိုင်နေရတဲ့အရှိတရားတွေကနောက်ဆုံးတစ်ခုဆိုတဲ့သုံးသပ်ချက်ဆောင်းပါးတဖို့ဖော်ပြခဲ့ပါတယ်။အဲ့ဒီနောက်ဆုံးအရှိတရားဆိုတာကတော့အစိုးရအနေနဲ့နီလန်းတွေရှာကြံရမယ်ရခိုင်ပြည်နယ်ပြဿနာအတွင်းကဒုက္ခသည်တွေအရေးပဲဖြစ်ပါတယ်တဲ့။ဒုက္ခသည်ပြဿနာကင်တွယ်ဖြစ်ရှင်းပုံနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေတိုးမြင့်လာနေတာနဲ့အမျှဒေါက်တာစုကြည်အစိုးရဟာနီလန်းသစ်တွေရှာကြံနေရပါတယ်။မြန်မာပေါ်နိုင်ငံတကာရဲ့သဘောထားအမြင်ဆိုးတဲ့ဆိုးဝါးလာနေတာနဲ့အတူအစိုးရကကြေညာထားတဲ့ငြိမ်းချမ်းရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားဦးစားပေးကိစ္စတွေထိခိုက်လာနေတာကိုနေပြည်တော်ကသိမြင်နေတဲ့ဆိုတာကလည်းရှင်းလင်းလှပါတယ်တဲ့။ထိုင်းနိုင်ငံသားရဲ့ဝန်ကြီးဟောင်းစသီတာထိုင်းဦးဆောင်တဲ့အဖွဲ့ဝင်ဆယ်ဦးပါအစင်းမြင့်အကြံပေးကော်မရှင်သစ်အနေနဲ့အခုဒီမြန်မာနိုင်ငံရဲ့ရှုပ်ထွေးလာတဲ့နိုင်ငံရေးနဲ့လူသားချင်းစာနာရေးအကြံတဲ့ပြဿနာဖြေရှင်းနိုင်ဖို့ဖြစ်နိုင်တဲ့အကြံဉာဏ်တွေပေးဖို့ဖွဲ့စည်းထားတာဖြစ်ပါတယ်။ဒုက္ခသည်ပြန်လာရေးကိစ္စမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အသေးစိတ်ညှိနှိုင်းသဘောတူပြီးချိန်မှာအဲ့ဒီကော်မရှင်စီဝေးပွဲကျင်းပဖို့ရှိပါတယ်မြန်မာအနေနဲ့အမေရိကန်နဲ့ EU ဥရောပသမ္မဂတို့ဥဆောင်တဲ့အနောက်ကမ္ဘာရဲ့ဝေဖန်တာတွေပိတ်ဆို့အရေးယူနိုင်ဖို့ရှိနေတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရချိန်မှာမြန်မာဆိုရကိုအထောက်အကူပေးနိုင်ဖို့အာရှနိုင်ငံတွေကဘလို့ပဲပုံအကူအညီပေးနိုင်မလဲဆိုတာကိုရှာကြံကြမှာဖြစ်ပါတယ်ကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကုဖီအာနာဦးဆောင်တဲ့ကော်မရှင်ရဲ့အဆိုပြုချက်အရရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးအကြံပေးကော်မရှင်ဘုတ်အဖွဲ့ကိုဒေါက်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့တာပါအဲ့ဒီကော်မရှင်သစ်ဟာဒေါက်ဆန်းစုကြည်နဲ့အတူမကြာခင်ရက်ပိုင်းအတွင်းနေပြည်တော်မှာအစီအဝေးကျင်းပဖို့ရှိပါတယ်အဲ့ဒါကမြန်မာအစိုးရနဲ့စစ်တပ်အတွေ့အသက်ရှူပေါက်ရစေမဲ့အပြင်ကုဖီအာနာကော်မရှင်ကချပြထားခဲ့တဲ့အစီအစဉ်တွေအကောင့်ထယ်ဖို့ရေးအတွက်လည်းအကျိုးရှိမှာဖြစ်ပါတယ်ကူဖီအနာကော်မရှင်ရဲ့အဆိုပြုချက်88ချက်ထဲမှာဒုက္ခသည်တွေနိုင်ငံသားဖြစ်ရေးလုပ်ငန်းစဉ်ပြုပြင်ပြောင်းလဲရေးနဲ့လွတ်လပ်စွာသွားလာခွင့်တွေပါဝင်တယ်လို့လည်းသိရပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းဆက်တီရထိုင်းကတော့သူ့ရဲ့ဒေတာတွေအတွေ့အကြုံတွေနဲ့ပြည်တွင်းပြည်ပသက်ဆိုင်ရာပုဂ္ဂိုလ်တွေကြားပေါင်းကူရတာအဖြစ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်တဲ့။သူ့ရဲ့ဖွဲ့ဝင်တွေထဲမှာအတွေ့အကြုံကြီးမားတဲ့တောင်အာဖရိကကာကွယ်ရေးဝန်ကြီးဟောင်းမီယာအမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီရစ်ချက်ဆန်ဆူဒန်လွတ်တော်ဥက္ကဋ္ဌအာလင်းစတဲ့အတွေ့အကြုံကြီးမားတဲ့ပုံကူတွေပါဝင်ကြပါတယ်တဲ့။ဒါပေမဲ့မြန်မာအစိုးရနဲ့စစ်တပ်အနေနဲ့ကုဖီအာနန်ရဲ့အစိုးပိုင်းချမှတ်ထားခဲ့တဲ့ဆောင်ရွက်ရန်ကိစ္စတွေကိုဘလောက်ထိအကောင့်ထဲဖွင့်နိုင်ခဲ့တယ်လဲဆိုတဲ့မေးခွန်းကလည်းရှိနေပါတယ်တဲ့။အနည်းဆုံးအချက်တချို့ကတော့အကောင့်ထဲဖွင့်နိုင်ခဲ့တယ်လို့လည်းဆောင်းမကဖော်ပြပါတယ်။အခုဖွဲ့စည်းခဲ့တဲ့အကြံပေးအဖွဲ့အစ်အနေနဲ့လက်ငင်းဆောင်ရွက်ရမယ့်ကိစ္စကတော့ဒေသတွင်းကျွမ်းကျင်သူတွေပါဝင်တဲ့လွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းခွင့်ပြုဖို့ပဲဖြစ်ပါတယ်။ဒါအပြင်ပြည်တွင်းပြည်ပသတင်းတော့တွေရခိုင်ပြည်နယ်အတွင်းပို့ပြီးတော့ထဲထဲဝင်ဝင်သတင်းရယူနိုင်ခွင့်ဓာတ်ရိုက်သတင်းပေးဖို့နိုင်ခွင့်တွေလိုအပ်ပါတယ်တဲ့သတင်းမီဒီယာကိုကန့်သက်ထားခဲ့တဲ့အတွက်နိုင်ငံတကာဝေဖန်မှုတွေမြင့်တက်လာခဲ့တာနဲ့အမျှအခုခါမှာတော့ဝါရှင်ရိုက်တာသတင်းတော်ဟောင်းဦးအောင်လှထွန်းကိုပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးခန့်အပ်လိုက်တာဟာအစိုးရအနေနဲ့သတင်းမီဒီယာနဲ့အတူပူးပေါင်းဆောင်ရွက်လူကြောင်းပြတ်တက်လိုက်တာဖြစ်တယ်လို့လည်းဆောင်းမကဖော်ပြပါတယ်ဒါပေမဲ့ရတတဲ့တဲ့နော်ဦးဘောနိုင်ငံတော်လုံခြုံရေးပုံမှန်နဲ့အရေးယူတရားစွဲထားတဲ့အပေါ်မှာအနည်းကစောင့်ကြည့်ရမှာဖြစ်ပါတယ်လို့လည်းဆိုပါတယ်။အခုအစ်စ်ဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မရှင်အစ်စ်ကတော့သတင်းမီဒီယာအနေနဲ့သတင်းမှန်တွေထဲထဲဝင်ဝင်ပုံမူရယူနိုင်ခွင့်ရှိလာတာနဲ့အမျှအင်တာနက်လူမှုကွန်ရက်ပေါ်ကသတင်းအမှားတွေကိုခုခံနိုင်မှာဖြစ်ပါတယ်လို့ဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ။တော်တော်ရှင်းပါခင်ဗျာ။အော်တိုဘတ်လ12ရက်စင်ကာပူအခြေစိုက်စထရိတ်တိုင်းသတင်းစာမှာနဂါးနဲ့ဆင်းမြန်မာလေပြင်းမှာတွေ့ကြတဲ့အခါဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။လက်ရှိအနေနဲ့ကတော့တရုတ်ရဲ့မြန်မာနိုင်ငံတွင်ယင်းနှိမ့်ညွတ်မှုတွေကအမေရိကန်ဒေါ်လာ15ဘီလီယံလောက်ထိရှိပြီးအိန္ဒိယနဲ့ပိုပြီးတော့များပါတယ်။ဒါအပြင်တရုတ်ရဲ့မဟာဗျူဟာကြီးဖြစ်တဲ့ဇင်းကြံတခန်းပတ်လန်းတဲ့သူစီမံကိန်းမှာလည်းမြန်မာကအဓိကနေရာမှာရှိနေတာပါ။အရေးကြီးတာကတရုတ်နဲ့အိန္ဒိယတို့ရဲ့စီမံကိန်းကြီးတွေဟာအခုဘာသာလူမျိုးပြဿနာတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းမှာရှိနေတာပါတရုတ်ရဲ့ကြောက်ဖြူရင်းနှံပိုက်လိုင်းကြောက်ဖြူရင်းနှံစိတ်ကန်းနဲ့အထူးစီးပွားဇုံတွေဟာအင်မတန်ကြီးမားတဲ့စီမံကိန်းကြီးတွေဖြစ်ပါတယ်အလားတူအိန္ဒိယရဲ့အရှိပြုမူဝါဒမှာလည်းမြန်မာကအရေးပါနေပြန်ပါတယ်အိန္ဒိယအတွက်အရှိတောင်အာရှဒေသနဲ့ဆက်သွယ်နိုင်ဖို့မြန်မာဟာပေါင်းကူတာဖြစ်နေတဲ့အပြင်အိန္ဒိယရဲ့အရှိပြုမူဝါဒအတွက်လည်းအဓိကအခန့်မှာရှိနေပါတယ်နိုင်ငံရေးပြန်လည်တည်ဆောက်မှုနဲ့စီဘော်ရေးပြန်လည်ရှင်းသန်ရေးလုပ်ငန်းစဉ်အတွင်း NLD အစိုးရသက်ဟာတရုတ်အိန္ဒိယတို့နဲ့ဟန်ချက်မျှတဲ့ဆက်ဆံရေးကိုထူထောင်ရမှာပါတဲ့။ဒါပေမဲ့လက်ရှိအနေအထားမှာမြန်မာရဲ့အခက်ဆက်တဲ့နိုင်ငံရေးနဲ့အထိမခံတဲ့ဘာသာလူမျိုးပဋိပက္ခတွေကဒေါ်လာတွေဘီလီယံချီပြီးယင်းနှိမ့်ညွန့်ထားကြတဲ့တရုတ်နဲ့အိန္ဒိယတို့တခက်စိန်ခေါ်ချက်ဖြစ်နေတယ်လို့ straight time သတင်းစာဆောင်းပါးကဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။